FBN CC ကရင်းနှီးမြှုပ်တဲ့ဒေသတွေကရေဘေးဒုက္ခသည်တွေအတွက်ငွေကြက်သိန်းပေါင်း 4,000 ကျော်ကိုဒီနေ့လှူဒါန်းခဲ့တာဖြစ်ပါတယ်။နိုင်ငံရေးအရမတူညီမှုတွေကိုခဏဘေးဖယ်ထားပြီးဒုက္ခရောက်နေတဲ့ရေဘေးဒုက္ခသည်တွေအတွက်လာရောက်ငွေလှူဒါန်းခြင်းဖြစ်တယ်လို့ဝါပြည်နယ်လာရှုမြို့ဆက်ဆံရေးယုံတာဝန်ခံဦးညီရန်ကပြောပါတယ်
။ကျွန်တော်တို့နိုင်ငံရေးအရကျွန်တော်တို့မတူညီမှုတွေခဏထားပြမှာပေါ့နော်။အဲကျွန်တော်တို့ဘေးဖယ်ထားပြမှာအခုဒီဒုက္ခရောက်နေတဲ့ဒီအဲတိုင်းဒါအညီနောင်တွေကျွန်တော်တို့ဟိုအပြန်လန်းအကျိုးပြုတဲ့အနေနဲ့အဲ့လိုမျိုးအစဉ်လာဖြစ်လဲဖြစ်စေချင်တာပေါ့နော်အဲကျွန်တော်တို့ FPNCC ရဲ့နေပြီးမှကျွန်တော်တို့စူပေါင်းပြီးမှကျွန်တော်တို့ဟိုဟာလူရချင်းဖြစ်တယ်အဲကျွန်တော်တို့လူရတဲ့ကောက်ရတဲ့ငွေကတော့တိန်ပေါင်း 4,000 368တိန်ကျွန်တော်တို့ရခဲ့တယ်အခုလည်းကျွန်တော်တို့ညင်ချိုင်းကော်မရှင်တို့ကျွန်တော်တို့အားခက်ပြီးပြီ
ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးအမြဲတမ်းကော်မတီ FPNCC အနေနဲ့ရေဘေးသင့်ဒေသတွေကိုလှူဒန်းမှုနဲ့ပတ်သက်ပြီးငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းရဲ့ဂုဏ်ပြုမှတ်တမ်းလွန်မှာတော့ဝအထူးဒေသနှစ်ကကမကထပြုလုပ်ပြီးတိုင်းဒေသလက်နက်ကင်အဖွဲ့အစည်းတွေကလှူဒန်းတာဖြစ်တယ်လို့ပါဝင်ပြီး FPNCC အနေနဲ့မပါဝင်တာတွေ့ရပါတယ် FPNCC အဖွဲ့မှာ UWSA ဝအဖွဲ့ကချင်လွတ်မြောက်ရေးတပ်မတော် KNA ကိုကန့်တပ်မတော် MNDA ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရခိုင်တပ်မတော် AAတန်းလူမျိုးရေးတက်မတော် TNLA နဲ့မိုင်းလာတက်မတော် NDA တို့ပါဝင်ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ဆိုတာဟာအားလုံးရဲ့အချုပ်မဟုတ်သလို NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့လည်းမြေပြင်မှာတိုက်ပွဲတွေထိတွေ့မှုတွေရှိနေတဲ့အတွက်ဒါဟာလည်းစဉ်းစားကြတခုဖြစ်နေကြောင်းဝါပြည်နယ်လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီတန်းကပြောပါတယ်
ခုနကကျွန်တော်ပြောတော့လိုမျိုးပဲကျွန်တော်တို့ဒီမြန်မြန်တွေ့ဆုံဖို့ပေါ့နော်စပွဲဝိုင်းမှာမြန်မြန်တွေ့ဆုံဖို့တော့လိုတယ်လို့ကျွန်တော်အနေပြီးမှအဲ့လိုမျိုးဂျုံဂျီမှုမြန်မြန်တည်ဆောက်ဖို့မျိုးမြန်မြန်တွေ့ဆုံဖို့မြန်မြန်ဆွေးနွေးဖို့ဒါအားလုံးကတော့ညီနောင်တိုင်းရင်းသားတွေပဲလေနော်ပြောဆိုပြောလို့ဆိုလို့ခက်တဲ့ညီနောင်တိုင်းရင်းသားတွေမှမဟုတ်တာဟုတ်မလားအဲ့လေအဲ့ဒါလည်းတုံ့နှက်စရာပဲလေဟုတ်မလား NCA ဆိုတာလည်းအားလုံးအချုပ်လည်းမဟုတ်ဘူးလေဟုတ်မလား NCA ထိုးတဲ့လူတော်မှထိုးတဲ့အဖွဲ့တွေတော်မှအခုကအမြင်ပြမှာထိတွေ့မှုတွေတိုက်ခိုက်မှုတွေရှိနေတယ်ဆိုတော့ဒါလည်းကျွန်တော်တို့အတွက်စဉ်းစားစရာလိုမျိုးဖြစ်နေတယ်လေနော်အဲကျွန်တော်တို့ကတော့ကျွန်တော်တို့ကအဖွဲ့အနေနဲ့တော့အခုကတော့နှစ်ပေါင်း30ပေါ့နော်နောက်လာမယ့်နှစ်အေဘရာမလာမှာလည်းကျွန်တော်တို့ကတော့ငင်းချမ်းရေးပွဲတော့နှစ်30ကျွန်တော်တို့အကျင့်မှတော့မှာဖြစ်တယ်ကျွန်တော်တို့ငင်းချမ်းလိုမျိုးတခြားတိုင်းရင်းသားတွေလည်းကျွန်တော်တို့ငင်းချမ်းစေချင်ပါတယ
်လက်ရှိအစိုးရလက်ထက်မှာငင်းငင်းတိုးတက်မှုနှေးတယ်လို့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးအမြဲတမ်းကော်မတီ FPNCC အဖွဲ့ကဝါပြည်သွေးစည်းညီညွတ်တက်မတော် UWSA ရဲ့လာရှိုးမြို့အခြေစိုက်ဆက်ဆံရေးယုံတာဝန်ခံဦးညီတန်းကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာလည်း NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တက်မတော် RCSS SSA အစိုးရတပ်တို့နဲ့လက်မှတ်မရေးထိုးထားတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တအန်းလွတ်မြောက်ရေးတက်မတော် TNLA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ် NCA လက်မှတ်ထိုးပြီးချိန်မှာလည်းအဲ့ဒီစာချုပ်ကနေပြန်ထွက်လို့ရတယ်ဆိုတဲ့စာသားထည့်သွင်းပေးမယ်ဆိုရင်စဉ်းစားသွားမယ်အကြောင်းဦးညီရန်ကပြောပါတယ
်ဒီနှစ်ဖက်ကလည်းအများအားတွေ့ဆုံဖို့လည်းနူတဘတူတယ်ပေါ့နော်အများအားတွေ့ဆုံဖို့အများအားတွေ့ဆုံမှပဲယုံကြည်မှုတွေအများအားတည်ဆောက်နိုင်မယ်လေနော်အဲ့လိုမျိုးကျွန်တော်တို့စစ်မြေပြင်မှာထိတွေ့တာထက်တွေ့ဆုံတာထက်နော်ထိတွေ့တာထက်ပေါ့နော်အဲကျွန်တော်တို့ဒီစပွဲဝိုင်းမှာမျက်မျက်တွေ့ဆုံဖို့ဒါအိမ်မတမ်းအရေးကြီးတယ်လို့ကျွန်တော်အနေနဲ့အလိုမျိုးပြောချင်တယ်ဒီကိစ္စနဲ့ပတ်သက်ပြီးဒီဟိုဟာကျွန်တော်တို့ဒီတတိယကြိမ်ပြည်လုံးညီလာခံမှာလေနော်အဲ့ဒီထုတ်ပြန်ချက်စာတမ်းထဲမှာအားလုံးပါပြထားပဲလေနော်အဲကလို့ကျွန်တော်တို့ဒီဝင်ပြီးမှဖွဲ့မယ်ဆိုရင်အဲဖွဲ့လို့ရတယ်ဆိုတဲ့ဒီစာတမ်းအဖြစ်ထုတ်မယ်ဆိုရင်တော့အဲ့လိုဆိုရင်တော့ကျွန်တော်တို့စဉ်းစားပါမယ်ဆိုတဲ့အဲတော့ပဲကျွန်တော်ဖြေကြချင်ပါတယ်ဒီကိစ္စနဲ့ပတ်သက်ရင်လေနော
်ဒီကနေ့လူရန်ပွဲအခမ်းအနားကိုပုတ်ကလိကသတင်းမီဒီယာတွေကိုဝင်ရောက်ခွင့်မပေးဘဲအစိုးရပိုင်သတင်းစာရုပ်သံမီဒီယာနဲ့မြန်မာအင်တာနက်ရှင်နယ် MITV တို့ကိုသာဝင်ရောက်ခွင့်ပေးခဲ့ပါတယ်အလူငွေပေးရပွဲအခမ်းအနားကိုငြိမ်းချမ်းရေးကော်မရှင်အဖွဲ့တွေနဲ့ဝါပြည်နယ်လာရှိုးမြို့အခြေစိုက်ဆက်ဆံရေးယုံတာဝန်ခံဦးညီရန်နဲ့ဆက်သွယ်ရေးတာဝန်ခံဦးအိုက်ဆန်ရွှေတို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ